ADB လို့ခေါ်တဲ့အာရှဖွံ့ဖြိုးရေးဘဏ်ကလွန်ခဲ့တဲ့နှစ်ခွဲအတွင်းမြန်မာနိုင်ငံရဲ့ဘဏ်နိုင်ရေးအခြေအနေစမ်းစစ်သုတေသနပြုရေးနဲ့အကြံပေးဝန်ဆောင်မှုအတွက်ဤပညာအထောက်ပံ့ဖြင့်အမေရိကန်ဒေါ်လာ25သန်းရင်းနှီးမြှုပ်နှံခဲ့ပြီးဘဏ်နိုင်ရေးမူဝါဒပြုရင်ပြောင်းလဲရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်အမေရိကန်ဒေါ်လာတန်း600ချင်းငွေဖြင့်ပံ့ပိုးခဲ့တယ်လို့ ADB ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောဆိုပါတယ်။အခုချိန်ကနေလာမဲ့2030ပြည့်နှစ်အတွင်းမြန်မာနိုင်ငံရဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ဒေါ်လာတန်ပေါင်း8သိန်းဝန်းကျင်လိုအပ်မယ်လို့လည်း ADB ကခန့်မှန်းထားပါတယ်။ဒေါခင်ဆိုးဝင်းက ADB ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Winfried Wickling ကိုတည်ထောင်တွေ့ဆုံပြီးအခုလိုသတင်းပေးပို့ပါတယ
်။ကောင်းပါပြီရှင်။အာရှဖွံ့ဖြိုးရေးဘဏ်ဟာမြန်မာနိုင်ငံနဲ့မိတ်ဖက်အဖြစ်ပူးပေါင်းဆောင်ရွက်ရေးယာယီမဟာဗျူဟာရအလုတ်ကိုင်းဖန်ဒီရေးနဲ့ဆင်းရဲမွဲတေမှုလျှော့ချရေးမှာအထောက်ပံ့အနေနဲ့ရောချင်းငွေအရာပါအကူအညီပေးနေပါတယ်လို့ ADB ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Wickline ကအခုလိုပြောပါတယ
် So far we have probably invested $25 million in the last 2.5 years in terms of technical assistance grants.
ADB ကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းရင်းနှီးမြှုပ်နှံပြီးတော့ဘာနာရေးအခြေအနေတွေကိုစမ်းစစ်သုတေသနလုပ်ရင်းနဲ့မူဝါဒရေးရအကြံပေးဝန်ဆောင်မှုတွေအတွက်ဤပညာပိုင်းဆိုင်ရာအကူအညီပေးနေပါတယ်ကျွန်တော်တို့နဲ့လက်တွဲဆောင်ရွက်ရတဲ့အစိုးရဌာနတွေအတွက်စွမ်းဆောင်ရည်မြန်မာရေးလေ့ကျင့်သင်တန်းပေးတာတွေလည်းပါဝင်ပါတယ်မူဝါဒပြုပြင်ပြောင်းလဲရင်းနဲ့ရင်းနှီးမြှုပ်နှံမှုအတွက်ချင်းငွေပမာဏကတော့အမေရိကန်ဒေါ်လာတန်း600နီးပါးဖြစ်ပါတယ်ADB ကမြန်မာနိုင်ငံအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်း150ထုတ်ချိနိုင်ဖို့ရထားတာလည်းရှိပါတယ်။ဤပညာအထောက်ပံ့အဖြစ်ကတော့နှစ်စဉ်အမေရိကန်ဒေါ်လာ10သန်းပန့်ပိုးဖို့ရှိပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက် ADB ကကူညီနိုင်တဲ့ငွေပမာဏဟာအကန့်အသတ်ရှိနေတဲ့အတွက်ငွေပမာဏကိုတိုးပွားအောင်ကူညီနိုင်မဲ့နိုင်ငံတကာအဖွဲ့အစည်းတွေပုဂ္ဂလိကကော်ပိုရေးရှင်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့အစဉ်သင့်ရှိပါတယ်။
အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့မြန်မာနိုင်ငံမှာလူစွမ်းအားအရင်းအမြစ်ဖွံ့ဖြိုးရေးစီးပွားရေးဝန်ကျင်ကောင်ဖန်တီးရေးလမ်းပတ်ဆက်သွယ်ရေးစတဲ့အခြေခံအဆောက်အုံထူထောင်ရေးမှလည်းအကူအညီပေးနေပေမဲ့ရန်ပုံငွေကန့်တတ်ရှိနေတယ်လို့ဆိုပါရယ်မကြခင်ကတရုတ်နိုင်ငံကကြီးညာလိုက်တယ်တရုတ်နဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း21နိုင်ငံကမှတည်မဲ့နိုင်ငံတကာဖွံ့ဖြိုးမှုဘဏ်ထူထောင်မဲ့အစီအစဉ်ကို ADB အနေနဲ့ပြိုင်ဖက်အဖြစ်သဘောမထားပဲအခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးမှာမိဖက်အဖြစ်ကြိုးဆိုရမှာဖြစ်တယ်လို့ပြောရင်မြန်မာနိုင်ငံအတွက်လည်းအကျိုးရှိမဲ့ဘဏ်တစ်ခုအဖြစ်နဲ့အခုလိုထောက်ပြလိုက်ပါတယ
် Our research on Myanmar suggests that there is a huge gap in terms of the infrastructure for the country
we estimate ကျွန်တော်တို့ရဲ့သုတေသနစမ်းစစ်ချက်တွေအရမြန်မာနိုင်ငံဟာအခြေခံအဆောက်အုံလိုအပ်ချက်တွေအများကြီးလစ်ဟင်းနေတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာအခုချိန်ကနေ2030ပြည့်နှစ်အတွင်းအခြေခံအဆောက်အဦအတွက်အမေရိကန်ဒေါ်လာတန်ပေါင်း8သိန်းလိုအပ်နိုင်ပွဲရှိတယ်လို့လည်းခန့်မှန်းထားပါတယ်။လမ်းပန်းဆက်သွယ်ရေးစွမ်းအင်ရေရရှိရေးနဲ့ဆက်သွယ်ရေးကဏ္ဍစတဲ့အခြေခံအဆောက်အဦလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ရည်ဖြစ်ပါတယ်။ဒီလောက်များပြားတဲ့ငွေပမာဏကိုအစိုးရကလည်းမတတ်နိုင်ပါဘူး။မိဖတ်တွေဖြစ်တဲ့ကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်နဲ့နိုင်ငံသဘောတူညီမှုနဲ့ငွေချေးတဲ့အစီအစဉ်တွေအနေနဲ့လည်းတတ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဒေသတွင်းမှာတူချက်ဖွဲ့စည်းတဲ့နိုင်ငံတကာဖွံ့ဖြိုးမှုဘဏ်ဖွဲ့စည်းထူထောင်တာတွေကိုကြိုဆိုရမှာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်စိန်ခေါ်နေတဲ့အခြေခံအဆောက်အဦလိုအပ်ချက်တွေကိုဘလို့အဖွဲ့အစည်းနဲ့မဆို ADB ကလက်တွဲဆောင်ရွက်သွားမှာပါ
ADB အနေနဲ့မြန်မာနိုင်ငံမှာစီးရဲမွေးတည်မှုလျှော့ချရေးအတွက်လည်းထိရောက်မှုရှိအောင်စွန့်အင်လမ်းပန်းဆက်သွယ်ရေးနဲ့ပညာရေးကဏ္ဍတွေဖွံ့ဖြိုးတိုးတက်ရေးမှာအစိုးရပုဂ္ဂလိကနဲ့လူထုအခြေပြုဖွဲ့စည်းတွေနဲ့ပူးပေါင်းအကောင်အထည်ဖော်ရင်းတဟဇာတဖြစ်အောင်စီစဉ်နေတယ်လို့လည်းအခုလိုပြောပါတယ
် We're also working closer to rural communities directly in contact on throughcommunity driven development project
ကျွန်တော်တို့ဟာကျေးလက်ဒေသကလူမှုအတိုင်းဝိုင်းနဲ့လည်းဓာတ်ရိုက်ထိတွေ့ပြီးတော့ကူညီနေတာတွေရှိပါတယ် CDD လို့ခေါ်တဲ့ဒေသခံလူမှုလိုအပ်ချက်ကိုဦးစားပေးတဲ့စီမံကိန်းတွေကိုလည်းဆောင်ရွက်ပေးနေပါတယ်ကနဦးအနေနဲ့မြို့နယ်6ခုကရွာ16ရွာမှာလူမှုကိုယ်တိုင်တောင်းဆိုတဲ့လိုအပ်ဆုံးအကျိုးရှိရှိအထူးရောက်ဆုံးအခြေခံအဆောက်အဦတွေထူထောင်နိုင်ရေးအတွက်အမေရိကန်ဒေါ်လာ12သန်းရန်ပုံငွေမတည်ပေးမှာဖြစ်ပါတယ်
အဲ့ဒီမြို့နယ်6ခုကတော့ AR တိုင်းမန္တလေးတိုင်းနဲ့ရှမ်းပြည်နယ်ကဖြစ်ပြီးတော့လေယာစိုက်ပျိုးရေးနဲ့လူမှုဘဝဖွံ့ဖြိုးရေးကိုလူမှုရဲ့စံတာအတိုင်းအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ ADB ဟာမြန်မာနိုင်ငံနဲ့24နှစ်ကြာအဆက်အသွယ်ဖြတ်တောက်ထားခဲ့ရာကနေ2012ခုနှစ်မှာပြန်လည်ဝင်ရောက်ခဲ့ပြီးတော့အခုနေပြည်တော်နဲ့ရန်ကုန်မှာရုံးခွဲတွေဖွင့်လှစ်ပြီးလုပ်ငန်းတွေလည်ပတ်နေပါပြီ။ ADB အနေနဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးအတွက်ကုမ္ပဏီမှတ်ပုံတင်ဥပဒေပြုပြင်ပြောင်းလဲရေးကအစချင်းငွေနဲ့အာမခံစနစ်စတာတွေအတွက်လည်းနည်းပညာအထောက်ပံ့တွေနဲ့အကူအညီပေးနေတယ်လို့အာရှဖွံ့ဖြိုးမှုဘဏ်ဌာနကိုယ်စားလှယ်မစ္စတာဗစ်ကလိုင်းကပြောဆိုလိုက်ပါတယ်ရှင်။